မျိုးသားကွန်ဂရက်ပါတီကရှီချင်းပင်ကိုတရုတ်နိုင်ငံရဲ့သမ္မတအဖြစ်နဲ့မဲပေးရေးချဲ့ခဲ့ကြတာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်လှုပ်ဆောင်ခဲ့ပြီးတော့ဆယ်စုနှစ်တစ်ခုအတွင်းမှာပထမဆုံးကြုံရတဲ့ခေါင်းဆောင်မှုအပြောင်းလဲကိုတရုတ်နိုင်ငံဘေကျင်းမြို့မှာချင်ပါခဲ့တဲ့ဒီအခမ်းအနားအတွင်းမှာအပြည့်သက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်မစ္စတာရှီချင်းပင်နဲ့အသစ်ဖွဲ့စည်းလိုက်တဲ့ခေါင်းဆောင်ပိုင်းကတင်းတင်းကြပ်ကြပ်အုပ်ချုပ်နေတဲ့တရုတ်နိုင်ငံမှာပြုပြင်ပြောင်းလဲရေးအလားအလာတွေနဲ့ပတ်သက်ပြီးတော့လဲမျှော်လင့်ချက်တွေပေးခဲ့တာပါဒီအကြောင်းနဲ့ပတ်သက်လို့တော့ VOA သတင်းတော် William Eyed ဘေကျင်းမြို့ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်တရုတ်သမ္မတရာထူးနေရာကိုရှီချင်းပင်ကိုရွေးချယ်လိုက်တာကိုတရုတ်မျိုးသားပြည်သူကွန်ဂရက်ကိုယ်စားလှယ်တွေကနိုင်ပိုင်းအတွင်းမှာပဲထောက်ခံမဲပေးခဲ့ကြပါတယ်အဲ့လိုမဲပေးခဲ့တာမှာကန့်ကွက်မဲတမဲဂျားနေမဲသုံးမဲရှိခဲ့ပါတယ်ရှီချင်းပင်သမရဖြစ်လာမယ်ဆိုတာနဲ့ပတ်သက်ပြီးတော့ဘသူကမှတန်တရားမရှိကြပဲတရုတ်နိုင်ငံရဲ့ပြည်သူခမ်းမကြီးတွင်ကအခြေအနေတွေဟာပျော်ပျော်ရွှင်ရွှင်နဲ့ပွဲတော်ကြီးတစ်ခုဆင်နွှဲနေသလိုဖြစ်နေပါတယ်ကိုယ်စားလှယ်အတော်များများကသူတို့မဲပေးနေတာတွေကိုသူတို့ပါသူတို့ဓာတ်ပုံတွေရိုက်ခဲ့ကြသလိုတချို့တွေကလည်းရှီချင်းပင်ကိုအမတ်တရားလက်မှတ်တွေထိုးခိုင်းခဲ့ကြပါတယ်ဒါ့အပြင်တရုတ်နိုင်ငံရဲ့ဝန်ကြီးချုပ်အစ်ဖြစ်လာမယ်လို့တစ်ပေးခံထားတဲ့လီကီကျန်းကိုလည်းအမတ်တရားလက်မှတ်ရေးထိုးခိုင်းခဲ့ကြပါတယ်လီကီကျန်းကိုဝန်ကြီးချုပ်ဖြစ်ရွေးချယ်ဖို့ကိစ္စကိုတော့တောက်ချာနေမှာမဲပေးမှာဖြစ်ပြီးလီကီကျန်းပဲဝန်ကြီးချုပ်ဖြစ်လာလိမ့်မယ်လို့အားလုံးကတွက်ဆထားကြပါတယ်။ဒါပေမဲ့ကွဲကွဲပြားပြားမသိနိုင်ပဲရှိနေတာတခုကတော့သူတို့နှစ်ယောက်အနေနဲ့တရုတ်နိုင်ငံရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေနဲ့အပြောင်းအလဲတွေလုပ်ဖို့တောင်းဆိုနေတဲ့ကိစ္စတွေကိုဘယ်လိုကင်တွယ်ဖြေရှင်းသွားမလဲဆိုတာပဲဖြစ်ပါတယ်။တရုတ်မျိုးသားပြည်သူကွန်ဂရက်အတွင်းအစည်းအဝေးအတွင်းမှာတရုတ်တာဝန်ရှိသူတွေအတီလင်းရှင်းရှင်းလင်းလင်းပြောခဲ့တာတခုကတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုတခုကပါဝင်မှာမဟုတ်ဘူးလို့ပြောထားတာဖြစ်ပါတယ်။တရုတ်မျိုးသားပြည်သူကွန်ဂရက်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖူယင်းပြောတာကတော့
他不能说一说中国政治体制改革就是要照搬别人的模式否则中国就没有进行政治体制改革。
တခြားနိုင်ငံတွေရဲ့ပြောင်းလဲပုံစံတွေအတိုင်းပြုပြင်ပြောင်းလဲရေးတွေမလုပ်လို့တရုတ်နိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးကိုပြုပြင်ပြောင်းလဲရေးလုပ်တာမဟုတ်ဘူးလို့ပြောတာတော့မတရားပါဘူး
။တရုတ်ဆိုရကထုတ်ဝေတဲ့ Global Times သတင်းစာရဲ့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့သတင်းစာခေါင်းကြီးပိုင်းမှာတော့ပို့ပြီးတော့တုံးတိတိရေးထားပါတယ်အဲ့ဒီမှာဆိုရှယ်လစ်လမ်းစဉ်ကိုထက်လောင်းအတီးပြုပြီးအနောက်အုပ်စုကသတ်မှတ်တဲ့ပြုပြင်ပြောင်းလဲရေးစံကိုအမဲပယ်ချဆိုပြီးတော့ပြောထားပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတွေရဲ့နိုင်ငံရေးစိတ်ကူးတွေအားလုံးကိုတော့တရုတ်နိုင်ငံကပယ်ချထားတာမဟုတ်ပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတရုတ်မီဒီယာတွေမှာဖော်ပြနေတဲ့သတင်းဆောင်မတွေတော်များများမှာတော့ပြင်သစ်သမိုင်းပညာရှင် Alexei De Tocqueville ရဲ့စာတွေကိုပြန်ပြီးတော့စိတ်ဝင်စားလာနေပါတယ်။ရှီချင်းပင်ရဲ့အသက်ဖွဲ့စည်းလိုက်တဲ့အဓိကထိပ်ပိုင်းခေါင်းဆောင်ဖွဲ့ဝင်ခုနှစ်ဦးတည်းကတဦးဖြစ်တဲ့ Wang Qishan ကတော့သူရဲ့လုပ်ဖို့ကင်ဘတ်တွေကို Alexei De Tocqueville ရဲ့ The Old Regime and Revolution ဆိုတဲ့စာအုပ်ကိုအစိုးပြုထားပါတယ်။အဲ့ဒီထဲမှာတရုတ်နိုင်ငံဟာတော်လန်ရေးလုပ်ဖို့အချိန်တန်ပြီလားဆိုတာမျိုးကိုအတော်များများပြောထားပါတယ်။တရုတ်သတင်းတော့ချန်ဂီဆောင်ပြောတာကတော့
他们在谈论这个话题的时候的出发点和立场点立足点其实是不一样的。也就是从习和这个王岐山他们来谈的这个
王岐山呢是金边路啊 Tocqueville 也是一个新闻杂志的讲话了刘德祖干的阿那古不如那么出改变前朝目的古不如高官们来说了呢送别车队古立了不批罢了大卫梅勒 Liberal Wari 呢第六年跟哪里干了我们都你的名字是这边第六年跟你呢的巴黎森林的欧洲内容表面的内容有啥家话的这里我们批老所以变成多兰人的拉德人读的多兰也没有中兰台内容用尽的家话的
တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေကတော့အဂရီလိုက်စားမှုကပါတီကိုထိခိုက်အဆုံးသတ်သွားစေမယ်လို့သတိပေးလိုက်ပြီးအစိုးရအနေနဲ့အဂရီလိုက်စားမှုတွေကိုတိုက်ဖြတ်ဖို့အတွက်ဆန္ဒရှိတယ်လို့လည်းပြောလိုက်ပါတယ်။တရုတ်အစိုးရအနေနဲ့အောက်ခြေစစ်တွေကိုပဲပြင်းထန်ထားတိုက်ဖြတ်သွားမှာမဟုတ်ဘဲအစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုလည်းအရေးယူသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။